Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလှိုင်းဒိုမီတာ2532 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအာရော့လာပေမဲ့အန်ဒီယားရှိနေစေဖြစ်တယ်လို့သတိပေးထားပါတယ်။ Mark Hawk မုန်တိုင်းကတော့တရုတ်နဲ့ဟောင်ကောင်ကိုဒီကနေ့စတင်ဝင်ရောက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်ဒီနားဆင်ရမယ့်နောက်ဆုံးရသတင်းလွှာတွေကတော့ထောင်ချခံလိုက်ရတဲ့ writer သတင်းသမား2ဦးအ мян ဆုံးလွတ်မြောက်ရေးအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေပူးပေါင်းပြီးဆန္ဒပြခဲ့ကြပါတယ်
။ပေါ်အောင်နဲ့ကိုတော်စူးစူးကိုထောင်ခနဲ့နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်တာဆွဲစည်းတွေရောအိန္ဒိယကပူးပေါင်းပြီးလုပ်နေတ
ဲ့ရန်ကုန်မြို့တော်ခမ်းမရှိဒီကနေ့ပြုလုပ်ကြတဲ့သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်မြန်မာနိုင်ငံမှာသတင်းအမှောင်ချထားတဲ့အခြေအနေကနေပြီးသတင်းစုံကိုအလွဲတကူရနိုင်တဲ့အခြေအနေတွေပေါ်သုံးသပ်တင်ပြထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းနောက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညချမ်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုက်နဲ့ကိုသားညွန်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းအဖြစ်ကနေလေပြင်းနဲ့ရဝင်းအဖြစ်အာရော့လာနေတဲ့အကြောင်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ကယ်ရိုလိုင်းနားပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်း Hurricane စောင့်ကြည့်ရေးစင်တာကပြောဆိုထားပါတယ်။ Florence မုန်တိုင်းကြောင့်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးအန်ဒီယားရှိတဲ့မုန်တိုင်းတစ်ခုအဖြစ်ဆက်လက်ရှိနေဆဲဖြစ်တယ်လို့လည်း Hurricane စင်တာကမိုးစလပညာရှင် Zack Taylor ကပြောပါတယ်။မိုးသက်ဌာနကြောင့်ဒေသတွင်းမှာရေကြီးမှုကရက်နဲ့သတင်းပတ်နဲ့ချီကြမြင့်ဦးမယ်အနေထားလည်းရှိပါတယ်။မြေကြီးမှုကလည်းဆက်ပြီးဖြစ်နေပါတယ်။ Florence မုန်တိုင်းကဖြည်းဖြည်းချင်းဝင်ရောက်လာနေစေဖြစ်တာကြောင့်မြောက်ကယ်ရိုလိုင်းနားပြည်နယ်တောင်ကယ်ရိုလိုင်းနားပြည်နယ်နဲ့ဗာဂျီးနီးယားပြည်နယ်တို့မှာဆက်ပြီးတော့မိုးသည်ထန်နေဦးမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့မြောက်ကယ်ရိုလိုင်းနားပြည်နယ်တဝန်းနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်အရှေ့ပိုင်းတို့မှာလေဆင်နှာမောင်းတွေတိုက်ခတ်နိုင်ခြင်းရှိတယ်လို့လည်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့ဖြန်တနင်္လာနေ့တို့မှာတော့ Florence မုန်တိုင်းကမြောက်ပိုင်းကိုဦးတည်လာပြီးအမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းကိုဖြတ်ခါပင်လယ်ဘက်ကိုဥတီထွက်ခွာမှဖြစ်ပါတယ်ရှင်
။မန်ခုတ်တိုင်ကုန်းမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းနေရာတွေကိုဝင်ရောက်တာမို့လို့အဲ့ဒီမှာလေပြင်းနဲ့မူတဲထန်နေပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားတာပါ။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းမှာနေထိုင်ကြဖို့ပြင်ပကိုမထွက်ကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်။အသက်28နှစ်အရွယ်ချန်ကတော့ဒီကနေ့မနက်ပိုင်းသူပြင်ထွက်ကြည့်တော့လမ်းပေါ်မှာပုံမှန်လိုမဟုတ်ဘဲနဲ့လူရောကားပါရှင်းလင်းနေတယ်လို့ပြောပါတယ်။တိုင်ဖုန်းမုန်တိုင်းကိုအတွေ့အကြုံလူကျင်လို့အဲ့ဒီကိုတမင်အလဲလာတဲ့ကနေဒါလူမျိုး Justin လူမျိုးရေဆူကန်နဲ့ဝက်စားတွေကင်မရာပစ္စည်းတွေနဲ့မုန်တိုင်းတက်ခိုက်တဲ့ဓာတ်ပုံတွေကိုရိုက်ယူဖို့စောင့်နေကြသူတွေကလည်းရှိပါတယ်။တရုတ်နိုင်ငံရဲ့လောင်စာယုံတွေရှိတဲ့မကာအိုမှာတော့လောင်စာယုံအားလုံးကိုပိတ်ထားပါတယ်။လောင်စာယုံမှာရှိတဲ့လူသမားတွေရောမြို့ကိုအလဲလာတဲ့သူတွေရောမြို့ကနေပါဘေးကင်းလုံခြုံစေဖို့ဆိုပြီးတော့အခုလိုမျိုးယာယီပိတ်လိုက်တဲ့အကြောင်းဆွေးနွေးကကြီးညာပါတယ်။မန်ခုတ်တိုင်ဖုန်းမုန်တိုင်းဟာစနေနေ့တုန်းကဖိလစ်ပိုင်နိုင်ငံကမြောက်ပိုင်းလူဇွန်ကျွန်းစုကိုတိုက်ခိုက်ပြီးတော့စတင်ကုန်းတိုင်းပိုင်းကိုဝင်ရောက်လာတာပါ။တနင်္ဂနွေနေ့အထိဆိုတော့မုန်တိုင်းကြောင့်သေဆုံးသူ25ဦးရှိသွားပြီဖြစ်ပါတယ်။အများစုကတော့မြေပြိုတာကြောင့်သေဆုံးရတာပါ။ဖိလစ်ပိုင်နိုင်ငံထဲမှာတော့ဒီနှစ်ထဲမှာထိခိုက်မှုအဆိုးဆုံးဖြစ်ရပါ။ဖိလစ်ပိုင်နိုင်ငံရဲ့အကြီးဆုံးကျွန်းစုဖြစ်တဲ့လူဇွန်မှာတော့လေယာဉ်မြေတွေရေမြုပ်ကုန်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆန်တဲ့ပြောင်းအများဆုံးထုတ်လုပ်တဲ့အဲ့ဒီဒေသမှာမကြာခင်လာတဲ့တိနှံရေသိမ်းရတော့မှဖြစ်ပေမဲ့အခုလိုရေလွှမ်းတာကြောင့်မလို့တိနှံတွေကတော့ပျက်စီးကုန်ပါတယ်။မန်ခုတ်မုန်တိုင်းဟာတိုင်ဖုန်းကြီးစားကနေပြီးတော့တာမန်တိုင်ဖုန်းမုန်တိုင်းအဖြစ်အင်အားလျော့သွားတယ်ဆိုပေမဲ့လူအသေးပြောက်ရှိလောက်အောင်ထိကိုပြင်းထန်နေတော့မှရှိပါတယ်ခင်ဗျာ
။ဆွီဒင်နိုင်ငံမှာစက်တင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအနိုင်ရတဲ့အရေးအတွက်ကစံချိန်တင်ညှော့နေခဲ့ပြီးရွှေပြောင်းဝင်ရောက်မှုကိုစန့်ချင်မှုတွေကြီးထွားလာနေချိန်မှာလက်ရာဝါဒီဆွီဒင်ဒီမိုကရက်တစ်အနိုင်ရမှုကတော့မြင့်တက်လာပါတယ်။ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာထုတ်လိုက်တဲ့အပြစ်ဒဏ်မရလတ်တွေအရတော့ဝန်ကြီးချုပ်စတက်ဖင် လာဗန်ရဲ့ဆိုရှယ်ဒီမိုကရက်တစ်ကထောက်ခံမဲ 28.3% ဂိုင်းနှုန်းဗဟိုလက်ရာဝါဒီမော်ဒရိတ်ပါတီက 19.8% ဂိုင်းနှုန်းနဲ့ဆွီဒင်ဒီမိုကရက်တစ်က 18.5% ဂိုင်းနှုန်းအတိအထိရကြပါတယ်လက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တစ်အနေနဲ့ပါတီတစ်ခုရဲ့အစိုးရဖွင့်နိုင်မှာတော့မဟုတ်ပါဘူးတစ်ဖက်မှာလည်းအလဲလက်ဝါဒီတွေရဲ့အတိုက်ခံပါတီနဲ့လက်ရှိအာဏာရဗဟိုလက်ရာဝါဒီပါတီတို့အနေနဲ့လည်းလွှတ်တော်အမှတ်နေရာ349နေရာမှာအများစုဖြစ်ဖို့လုံလောက်တဲ့ထောက်ခံမဲ့ရမထားပါဘူးအတိုက်အခံမော်ဒရိတ်ပါတီဘက်ကရောလက်ရှိအာဏာရဆိုရှယ်ဒီမိုကရက်ပါတီတို့ကရောအစိုးရဖွင့်နိုင်ရေးအတွက်အလားအလာအရှိဆုံးလက်ရာဝါဒီဆွီဒင်ဒီမိုကရက်တီနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆိုထားတာပါ။ဒါကြောင့်လည်းအခုရွေးကောက်ပွဲရလဒ်တွေအရဆိုရင်တော့ဆွီဒင်နိုင်ငံမှာအစိုးရဖွင့်နိုင်ရေးဆွေးနွေးမှုတွေအတွင်းနိုင်ငံရေးအရာမရေရာမှုတွေသတင်းပတ်နဲ့ချီရင်ဆိုင်ရမယ့်အနေအထားဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲထွက်ထဲသူအရေအတွက်က 89.2% ရာဂိုင်းနှုန်းရှိခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတက်ကြွလှရှားသူချို့ကညီညာရေးချီတက်ပွဲပြုလုပ်နေရမှာစနစ်အရွယ်ကလင်းငယ်တူဦးနဲ့ခွေးတကောင်လဲပါဝင်နေတာမျိုးအများစိတ်ဝင်စားစရာဖြစ်နေပါရယ်အသက်စနစ်အရွယ်ပဲရှိသေးတဲ့ဟက်မဒူလာဟာစစ်ကြောင့်မိခင်ဖြစ်သူဆုံးရှုံးခဲ့ရပြီးတဲ့နောက်ညီညာရေးချီတက်ပွဲမှာပါလာရပါညီညာရေးအတွက်အကြမ်းဖက်မှုတွေကိုရပ်ဖို့တောင်းဆိုလှရှားတဲ့ဒီချီတက်ပွဲကိုဂျွန်လကလေးကစတင်ခဲ့ကြတာဖြစ်ပြီးတော့လှရှားသူတွေဟာအာဖဂန်နဲ့အတော်များများကီလိုမီတာယာနဲ့ချီပြီးတော့လမ်းလျှောက်ချီတက်ခဲ့ကြပါရယ်ကြောင်ပြန်တက်ချင်တဲ့ညီညာစီချင်တယ်လို့စနစ်အရွယ်တက်ကြွလှရှားသူဟက်မူဒူလာက VOA ကိုပြောပါတယ်မော်တာကြီးတလုံးသူ့အိမ်ရဲ့သူ့အိမ်ကိုထိမှန်ပြီးတော့သူ့ရဲ့မိခင်ဖြစ်သူသေဆုံးသွားခဲ့တဲ့နောက်သူ့လိုဖြစ်မျိုးအခြားကလေးငယ်တွေထပ်မကြုံစေချင်တာမို့လို့ဒီချီတက်ဆနပြပွဲမှာသူပါဝင်ရတာဖြစ်တယ်ဆိုပြီးတော့ဟက်မန်ဒူလာကပြောပါတယ်သူနဲ့သူ့ရဲ့ဖခင်တို့ဟာဂန်စနီပြည်နယ်ကဟဲလ်မန်ညီညာရေးချီတက်ပွဲကိုပါဝင်ခဲ့ကြတာပါကန်စီနီကသူ့ရဲ့နေရမြို့ကိုဖခင်ဖြစ်သူကပြန်သွားခဲ့ပေမဲ့လို့ဟက်ပန်ဒူလာကတော့အာဖဂန်မြောက်ပိုင်းခီးချီတက်နေတဲ့အဲ့ဒီလှုပ်ရှားမှုမှာဆက်ပါခဲ့ပါတယ်။ဒီချီတက်ပွဲဟာညီညာရေးသတင်းစကားပေးဖို့ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းလျှောက်ချီတက်ရမှာတော်လေးခက်ခဲကြမ်းတမ်းမှုတွေရှိပေမဲ့ဆန္ဒပြသူတွေဘက်ကတော့မျှော်လင့်ချက်အပြည့်နဲ့ပါ။လက်ကဂါပြည်နယ်မြို့တော်မှာလူ14ဦးတက်မနေတည်ဆုံခဲ့ရတဲ့အကြမ်းဖက်မှုဖြစ်ပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုဆက်ညီညီညာရေးလှုပ်ရှားသူတချို့အဲ့ဒီမှာထိုင်ဆန္ဒပြပွဲလုပ်ရကနေပြီးတော့အခုလိုမျိုးချီတက်ပွဲအထိဖြစ်လာတာပါ။သူကြီးကြဆိုရင်တော့အသက်စနေရွယ်ဟက်မန်ဒူလာနဲ့အတူပဲဆရနာဆိုတဲ့ခွေးလေးတကောင်လဲကပူးကနေပြီးတော့ဘောလ်ထီကိုချီတက်ရမှာပေါင်ခဲ့ပါတယ်လမ်းဘီကအဲ့ဒီခွေးကလေးသူရဲ့ချီတက်တဲ့နောက်ကိုတကောက်ကောက်လိုက်ခဲ့ပြီးတော့ဆနာပြသူတွေကိုဆောက်ရှောက်ပေးခဲ့တယ်လို့တက်ကြွလှရှားသူတွေကပြောပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ထောင်ဒဏ်ချမှတ်ခံထားတဲ့ writers သတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။အ내ရောင်မိုးပြံပူပေါင်းတွေစာတန်းတွေကင်ဆောင်ထားတဲ့ဆန္ဒပြသူ100လောက်သတင်းလွတ်လပ်ခွင့်ရရှိရေးဖန်စီကန်သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။Writers သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်။ဒီကနေ့ဆန္ဒပြပွဲမှာတော့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်ခဲ့ကြပါတယ်။ဆန္ဒပြပွဲကတော့လုံခြုံရေးတင်းတင်းကြပ်ကြပ်ခြားထားခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးခဲ့ပါတယ်ရှင်
။ဂျာမနီနိုင်ငံဘာလင်မြို့တော်မှာဒီကနေ့တင်းနှုန်အနေနဲ့ကျင်းပတဲ့မာသွန်ပြပွဲမှာတော့ကင်ညာနိုင်ငံသားအီလီယုကချိုဂေးက2:17:39နဲ့ကမ္ဘာစံချိန်တစ်ကိုတင်လိုက်ပြီးတဲ့နောက်ဒီကနေ့မှာပြောစရာစကားလုံးသူရှာမတွေ့ပါဘူးလို့ပြည်ချန်ပီယံကချိုဂေးကပြောဆိုသွားပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုအိုလံပစ်ပြိုင်ပွဲမှာမာရသွန်ပြေးပွဲရှီရစိတ်ဆုရှင်ကင်ချိုဂေးကဒီကနေ့ဘာလင်မြို့ကမာရသွန်ပြိုင်ပွဲဝင်ခဲ့မှာတော့လမ်းမတွေပေါ်မှာထောင်နဲ့ချီတဲ့လူကသူ့ကိုအားပေးခဲ့ပါတယ်။ဒီကနေ့မာရသွန်ပွဲမှာကီဂျိုဂေးအနိုင်ရမယ်ဆိုတာကတော့အလုံးမျှော်လင့်ပြီးသားပါအကောင်းဆုံးပြည်သမားဖြစ်တဲ့သူ့ရဲ့ဂုဏ်သတင်းပို့ပြီးတော့ခိုင်မာစေခဲ့တဲ့ကီဂျုံဂေးကဒီကနေ့မှာတော့ဒီခါမှာခင်ဗျာကီဂျိုဂေးကဒီကနေ့မှာတော့အရင်တင်ထားတဲ့ကမ္ဘာစံချိန်ထက်ကို1မိနစ်ကျော်လျှော့ပြီးတော့ပန်းဝင်ခဲ့တာဖြစ်ပါတယ
်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်နောက်သတင်းပိုင်အင်ကာနေမှာမြောက်ကိုရီးယားနိုင်ငံမြို့တော်ပျိုယန်ကိုတွားရောက်မှာဖြစ်ပါတယ် ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းစေရေးနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးမှုတွေမှာဂျာဝင်ပေးဖို့အထောက်အကူဖြစ်စေဖို့နောက်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲချင်းချမှုတွေနဲ့စီရေးတင်မာမှုတွေအဆုံးသတ်ဖို့ရည်ရွယ်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးတွေ့ဆုံမဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်မှာတော့ကိုယ်စားလှယ်200လိုက်ပါသွားမှာဖြစ်ပါတယ်။
ပြည်ကနှစ်တုန်းကမလေးပင်လယ်ပြင်မှာပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့အင်ဒိုနီးရှားအမျိုးသား3ဦးကိုမွတ်စလင်စစ်သွေးကြော်တွေကပြန်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဇူလူခရိုင်အတွင်းကဖိလစ်ပိုင်အစိုးရနဲ့ညီညွတ်သဘောတူညီချက်လက်မှတ်ထိုးခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့အကူအညီနဲ့အင်ဒိုနီးရှား3ဦးဒီကနေ့တောက်ကြနေဒီခါမှာခင်ဗျားတောက်ကြနေတုန်းကပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့ရဲကပြောပါတယ်။လွတ်မြောက်လာသူအင်ဒိုနီးရှားအမျိုးသား3ဦးကိုတော့အခုတနင်္ဂနွေနေ့မှာအင်ဒိုနီးရှားတမတ်စီကိုလွှဲပေးမယ်လို့ဖိလစ်ပိုင်စစ်ဘက်ကပြောပါတယ်။မနေ့ဇန်နဝါရီလတုန်းကမလေးရှားနိုင်ငံဆဘတ်ပြည်နယ်ကဘွန်နီယိုကျွန်းမှာအဲ့ဒီအင်ဒိုနီးရှား3ဦးစပီဘုတ်နဲ့ဒဇင်းနဲ့တွားနေချိန်မှာအဘူဇဲစစ်သွေးကြော်တွေလို့ယူဆသူတွေကသူတို့ကိုတနက်နေ့ချိန်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုသားညိုဦးတို့တင်ပြပေးကြတာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ထောင်ချခံလိုက်ရတဲ့ရိုက်တာသတင်းသမားနှစ်ဦးအမြန်ဆုံးလွတ်မြောက်ရေးအပါအဝင်မြမသတင်းမီဒီယာလွတ်လပ်ခွင့်သတင်းချက်လက်ရယူခွင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်ဆိုင်ရာအခြေခံဒီမိုကရေစီရပိုင်ခွင့်တွေကိုသတင်းသမားတွေဒီမိုကရေစီအင်အားစုတွေအရက်ဖက်အဖွဲ့အစည်းတွေသတင်းလွတ်လပ်ခွင့်အလေးထားသူတွေပူပေါင်းပါဝင်တဲ့လှုပ်ရှားမှုတရက်ဒီကနေ့ညနေပိုင်းရန်ကုန်မြို့တော်ရဲ့ဒီစုလေစည်တီတော်အနီးမြို့တော်ခမ်းမရှိမှာကျင်းပခဲ့ပါတယ်။ဒီလှုပ်ရှားမှုမှာသတင်းသမားတွေနဲ့အတူပူပေါင်းပါဝင်လှုပ်ရှားခဲ့တဲ့လူခွေလှုပ်ရှားသူတဦးဖြစ်တဲ့မတ်တင်စာရှင်လက်ရီကိုဒီကနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစာဖြေပါတယ်။
ကိုအားလုံးနဲ့ကိုကျော်စိုးစိုးကို6000နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်သားဖွဲ့စည်းတွေရောအီဒီယာရပြပောင်းမှုလုပ်တဲ့ public action တော့လူလှုပ်ရှားမှုဖြစ်တဲ့ဆိုတော့ဒီပေါ်မှာအဲကျွန်တော်ဒီလူတွေရဲ့ခံစားချက်ဒီလူတွေရဲ့အမြင်စချက်ကိုကထောက်ဖော်ဖို့တော့မှတာဝန်ရှိရလို့ဒီစာရေးတော်ပူပေါင်းတယ်။နောက်ဥပစာစီစဉ်ကြတဲ့ journalist တွေကလည်းအဲ့ဒီဒီချက်တွေနဲ့သူတို့ရဲ့ဒီအခက်အခဲတွေပေါ့နော်အဓိကအဖြစ်ဆိုအခုလိုပွဲလုပ်တာတော့တော်တော်လေးကိုအခက်အခဲချက်တွေကနေခုမပြူဆိုတဲ့အကြောင်းအရာတွေကနေမှမဖြစ်မနေစီစဉ်ကြတဲ့ဆိုတဲ့ဆောင်မှုကျွန်တော်ကဒါဆိုရင်သူစီအင်ညို့အားပေါ့နော်။နောက်လွတ်လပ်စွာထုတ်ပေါ်ပြောဆိုခြင်းကိုလွတ်လပ်စွာစုဝေးပြီးတော့ပြောဆိုခြင်းကိုဒါအလုံးအထောက်ခံတယ်။အာဒါမျိုးသိပင်တာကိုလက်မခံဆောင်ဟာကိုလည်းပြချင်တဲ့တောင်ပေါ်ဒီမှာလာရောက်စုဝေးကြတာပါ
။ဟုတ်ကဲ့။အဲ့တော့ဒီပြည်သူလူထုသတင်းမှန်ရရှိဖို့နောက်သတင်းလွတ်လပ်ခွင့်ကိုအလေးထားတဲ့သူတွေပူးပေါင်းပါဝင်မှုဆိုပြီးတော့မှဒီပွဲစီစဉ်တဲ့သတင်းသမားတွေကလည်းဖိတ်ခေါ်ထားတာရှိတော့ဒီနေ့လုပ်တဲ့ဆန္ဒထုတ်ဖော်ပွဲမှာလူထုရဲ့ဒီပူးပေါင်းပါဝင်မှုအခြေအနေကရောဘယ်လိုများရှိပါလဲရှင
်။ဒီပွဲကအားရဖို့ကပါလဲဆိုတော့လက်ထက်ကဒီသတင်းမီဒီယာတော်တော်များများလဲလာရောက်ပြီးသတင်းယူကြတာတွေ့တယ်လို့တစ်ချိန်တည်းမှာသတင်းမီဒီယာတွေကိုယ်တိုင်ကလည်းဝင်ရောက်ဆန္ဒပြတဲ့လူဝင်ရောက်ပြီးတော့အသံထုတ်ဖော်တဲ့လူတွေဖြစ်လာတယ်ပေါ့နော်။ဖြစ်နေရတွေ့ရတယ်။နောက်ရက်သက်ဖွဲ့စည်းတဲ့ကိုယ်ကပါဝင်ပါအရင်ပွဲကြီးဆိုင်ပို့ရှိရတယ်။သူတို့အင်အားပြပေးတယ်ပေါ့နော်။ကျွန်တော်တို့လည်းဒီလိုရှိနေရဆိုတော့ကျွန်တော်တို့ကတော့တော်တော်လေးကိုအားရချင်ဖွဲ့ဖို့ဖြစ်လို့ပြောလို့ရတယ်ဟု
တ်။ဟုတ်ကဲ့။အဲ့တော့ဒီနေ့ဒီလှုပ်လူလူလှုပ်ရှားမှုပေါ့နော်။ဒီသတင်းသမားတွေရောပြည်သူလူလူရောပူပေါင်းပါဝင်တဲ့လှုပ်ရှားမှုကနေပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဘလို့အချက်တွေကိုအဓိကတောင်းဆိုခဲ့ကြပါလဲရှင
်။ဒီနေ့မှာတော့ဒီကတော့ထားလို့တောင်းဆိုချက်ကိုထုတ်ဖော်ရဲပြောဆိုရင်ဒါအပြင် performance လို့ပြောရဲဒီတရုတ်ပြမှုလည်းလုပ်တယ်ပေါ့။ဒီတရုတ်ပြမှုမှာဆိုလဲဒီလက်ရှိအစိုးရရဲ့အခန်းကဏ္ဍကိုသွားတော့ဒီထောက်ပြတဲ့ပုံစံမျိုးတော့တရားရေးမတိုင်းစိတ်ဆောင်ရဲ့အခြေအနေကိုရောက်တက်မှတ်ပေးဖို့ဒါမျိုးကိုကျွန်တော်တို့ကလူလမ်းနေရဲဆိုတာမျိုးကိုလည်းပြလိုက်တာဖြစ်တယ်လို့ဒီချိန်ထဲမှာဒီမီဒီယာရေးပေါ်မှာရှိနေလာတာမျိုးလည်းလွတ်လပ်စွာသတင်းရယူပိုင်ခွင့်ဒါတွေကိုမှထိခိုက်လာပြီဆိုရင်အားလုံးကအဲဒီမှာတာဝန်ရှိနေရဲတပားရှိနေရဲဆိုတာမျိုးဒါပြလာတဲ့ပုံစံမျိုးပေါ့နော်ဒါတော့ဒါမျိုးမြင်ရပါဟုတ်
ဟုတ်ကဲ့အဲ့တော့ပထမတော့ကတော့ဒီခွင့်ပြုချက်မပေးခဲ့ဘူးပေါ့နော်နောက်ကျတော့ခွင့်ပြုချက်ရတယ်ပြောတယ်ဒါပေမဲ့ဒီလူထုလှုပ်ရှားမှုမတိုင်ခင်မှာလုံခြုံရေးအင်အားတွေလည်းတော်တော်လေးခြားထားတာလည်းရှိတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦးအခက်ခဲများရှိခဲ့လားဘယ်လိုပုံစံမျိုးနဲ့ဒီပေါ့နော်ဒီလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးခဲ့ပါလဲရှင
်ဟုတ်မနေ့ကနေ့လယ်လောက်ထိကလုံမဲ့မတိုင်ရက်မတိုင်ခင်တနေ့ပေါ့နော်ဒီမနေ့ကနေ့လယ်လောက်ထိကိုကျွန်တော်ကမသေးတာနေဘူးခွင့်ပြုမယ်မခွင့်ပြုမယ်ကျွန်တော်စစ်တာတစ်ဖြစ်ချမှန်းလိုက်ရတာကဘာလဲဆိုတော့လာရောက်ဆိုခင်းမယ်ဖမ်းဆီးမယ်ရိုက်နှံမယ်ဒါပြီးကျွန်တော်တရားဆွဲမယ်ဒါအစ်ကိုကျွန်တော်ကအများကြီးတွေးကြတာ pressure တွေအများကြီးကြတဲ့ကနေမဖြစ်နေလို့မယ်ဆိုကိုကပြင်းပြီးတော့စူးစမ်းနေကြတဲ့အချိန်မှာမနေ့ကညနေမှာပဲဒါကိုခွင့်ပြုတယ်လို့ပြောလာတယ်ဆိုတော့ဝမ်းသာတယ်တူတူတယ်ဒါပေမဲ့လည်းတစ်ချိန်တည်းမှာအဲ့လိုမျိုးအတီးပြလိုက်တယ်ပေါ့နော်ကျွန်တော်ခွင့်ပြုတယ်လို့ပြောလိုက်တဲ့အကြောင်းကစာတမ်းပေးတဲ့တရားဝင်ခုဘယ်နဲ့ တကယ်လို့မဲ့ပွဲနေတဲ့ဒီလေလောက်ကစပြီးတော့လုံချိုးရင်အရာကိုတကယ်ကိုပုံမှန်ချက်ပုံနဲ့လုံချိုးရင်အရာကိုထားထားတာမျိုးတွေနောက်တော့အရင်ကအလုပ်ပဲဆိုပြီးတင်ထားတဲ့အခြားနေရာပေါ့တောင်ဝေလိုနေရာမျိုးတွေမှာလည်းလုံချိုးရင်အရာတွေပုံများနေရဆိုတော့ကျွန်တော်မှစိုးရင်ချက်တွေတင်တက်လာတကယ်ရောဟုတ်နေလားအခုဒါတော့ထဲကျွန်တော်တို့ကိုချဖို့တော့ဒါပေါ့ဆက်ရတာကိုရအချင်းဒီပေါ့ပြောရမယ်ဆိုရင်ဒါရဲဌာနတွေနဲ့ရဲတွေရဲ့သတို့လုံကြီးတွေပေါ်မှာကျွန်တော်ဒီဆလားပြရလူတွေဌာနလေးတွေရောယုံကြည်မှုအပိုင်းတော်တော်လေးကိုအားနည်းနေတဲ့ဟာကိုပြလိုက်တဲ့သဘောတော့ဖြစ်သွားတာပေါ့လေအာကျွန်တော်တို့ဒီထက်ပို့ပြီးတော့ယုံကြည်မှုတွေစောက်ဖို့လိုသေးတယ်ပို့ပြီးတော့လည်းယုံကြည်ချင်ပါတယ်ဒီလိုမျိုးအစင်းစင်းသဘောတူညီမှုနှိမ့်နိုင်မှုနဲ့ဒီလိုသွားမယ်ဆိုတော့ပိုကောင်းတဲ့ဒီမိုကရေစီအစ်စ်ကိုပုံရောက်လာမယ်လို့မြင်ပါ
တယ်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုလှုပ်ရှားမှုတွေပေါ့နော်ဒီလိုလူမှုလှုပ်ရှားမှုတွေသတင်းသမားတွေရောဒီမိုကရေစီအားစုတွေရောအရက်ဖက်ဖွဲ့စည်းတွေရောလူမှုရောပူပေါင်းပါဝင်တဲ့ဒီလိုမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလှုပ်ရှားမှုတွေကိုနောက်ထပ်ပြီးတော့မှလှုပ်ဖို့စီစဉ်ထားတာမျိုးလေးရောရှိလားမတ်တင်စားရှင
်။အဲတော့ဒီရန်ကုန်အစုဖွဲ့အနေနဲ့တော့လက်အားတစ်ခါတည်းစီစဉ်ရအောင်မှာပေါ့နော်။ဒါဒီကဖွဲ့စည်းကိုကိုစားပြုတာမျိုးတော့မဟုတ်ဘဲနဲ့အစ်ဝင်စားရင်စ်ဝင်စားသလိုအခြေပေးနိုင်ပေးနိုင်လို့ဆောင်မွေးတွေရှိနေတာကနေဒီမယ်တွေအများကြီးပေါဝင်လာတယ်ပူပေါင်းလာတယ်။နောက်သတင်းမီဒီယာဆိုလည်းမီဒီယာတွေကစ်ဝင်စားနဲ့စတိုက်လုံနိုင်တဲ့အစုဖွဲ့တွေရှိပြီးကြတာပါ။ဒီထဲမှာဒီတကယ်ဒီတင်ထားလို့လူငယ်လေးစုကြည့်ပြီးတော့အစီလုံးစွာနဲ့စီစဉ်ကြတာမျိုးပေါ့နော်ဆိုတော့နောက်ဆက်တွဲဘလို့ activity တွေလုပ်ဖြစ်မလဲဆိုတာလည်းသွားလို့ငယ်တိတ်ဆိုင်စနစ်ကြောက်စုစည်းပြီးတော့အတက်နိုင်ဆုံးစူးစမ်းသွားမယ် volunteer base ပေါ့နော် volunteer base ပေါ်မှာအခြေခံပြီးတော့စူးစမ်းသွားမယ်နောက်ဆက်တွဲဘလို့ပုံစံဖြစ်လာမလဲဆိုတာကရန်ကုန်မှာပဲဖြစ်နေကြမလို့ပဲတိုင်းငယ်လုံးဖြစ်မှာပါမီဒီယာတွေရောတကယ် CS ဆိုတာဒါမျိုးတောင်းနဲ့တူတူတောင်းဆိုလာဖို့အဓိကတော့စူးစမ်းသွားမယ်လို့မြင်တယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့မတ်တင်စာကျေးဇူးများကြီးတင်ပါတယ်ဖြည့်ပေးတာညီမ
ဟုတ်ကဲ့ပါမကျေးဇူးတင်ပါတ
ယ်အခုတဆက်ထဲမှာပဲမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာလည်းသတင်းမီဒီယာတွေရဲ့အခြေအနေကိုလေ့လာတင်ပြထားတာဆက်ပြီးတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာသတင်းအမှောင်ချခံထားရတဲ့အခြေအနေကနေပြီးတော့မှသတင်းအစုံကိုစမတ်ဖုန်းတွေပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အခြေအနေရုတ်တရက်ရသွားတဲ့အတွက်သတင်းမှန်သတင်းမှာဘလို့များရွေးချယ်စီစစ်ကြပါမလဲဆိုတာကိုတော့ဤပညာအခြေခံဝန်ဆောင်မှုတွေပေးနေသူတွေကိုမတ်စုမြတ်မွန်ကတွေ့ဆုံမေးမြန်းထားတာကိုတော့ဒီသတင်းရဲ့မြမရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ရအောင်ပါရှင
်ဒီကနေ့ကမှဒီလက်ခံ smartphone တွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရုံမကအဓိကဒီသတင်းပေးသတင်းရယူတဲ့ဇင်းမြစ်တစ်ခုလည်းဖြစ်လာနေပါတယ်မြန်မာနိုင်ငံမှာလက်ကင်ဖုန်းသုံးဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီစမတ်ဖုန်းသုံးတဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကိုအွန်လိုင်းပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ Medio ကခန့်မှန်းထားပါတယ်။ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေကအွန်လိုင်းကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်။online ဆိုတဲ့နေရာမှာလဲဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ် Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအပေါင်းချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗက်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားတုံ့တက်နိုင်မှုအားနည်းတဲ့တုံ့တက်ရာကောင်းမှမသိကြဘူးလို့ဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရယ
်ဟိုပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်ဟို digital အသုံးပြုမှုနှုန်းအားနည်းတယ်အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျမတို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟို internet တွေသုံးတယ်သုံးတဲ့နေရာမှာအဲ့ဒီ internet သုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တယ်လဲဆိုလို့ရှိရင် website တွေကြည့်တတ်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် application တွေကို download ချပြီး install လုပ်တတ်တယ် channel 80ရာခိုင်နှုန်းလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကျွမ်းဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ itto online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းဟိုတိတ်ပြီးတော့နားမလည်ကြအောင်နားမလည်တဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရိမ်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအရန်များလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါငါကျမတို့ကဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင်အင်တာနက်ရှိရဆိုလို့ရှိရင်ဒီအလွယ်တကူသုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းဟိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ကျမလည်းမမှန်ကျမလည်းမမှန်ဘူးဒါပေမဲ့အဲ့ဒီသုံးဆွဲတဲ့သူတွေကဒါတွေကိုမသိဘူးဆိုလို့ရှိရင်အော်ဒါကတော့သတင်းကနေပြီးမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီကောလာဟာလာကတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင့်ချိန်တတ်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးဟိုကျမတို့ကဒီဟိုဒီသတင်းတွေပေါ့သုံးသပ်မှုနှုံးကအားနည်းသွားလိမ့်မယ်ဥပမာအဲ့ဒါကြောင့်ကျမတို့ကဤပညာအားနည်းမှုနှုံးကဒီဘလို့မဟုတ်ထပ်ပြီးတော့ပိုတက်ရောက်လဲဆိုလို့ရှိရင်ဥပမာကျမတို့ဟိုဟိုတကယ်လို့များ Facebook မှာpage တွေကိုဖန်တီးတတ်တဲ့လူဆိုပါဆိုတော့ page တွေကိုဖန်တီးလို့ရမှန်းသိရဆိုလို့ရှင်အော် Facebook ပေါ်မှာ page တွေဖန်တီးတာတူတူငါငါအကုန်ဖန်တီးလို့ရတာပဲအဲ့အတွက် page ထိုင်ရလဲယုံစရာမဟုတ်ဘူးဒီမှာသတင်းလို့နာမည်တက်ထိုင်လဲယုံစရာမဟုတ်ဘူးဆိုပြီးတော့နားလည်နိုင်တယ်ဒါပေမဲ့ဒီနည်းပညာအကြောင်း Facebook အကြောင်းကောင်းကောင်းရေးရေးလဲလဲမသိတဲ့အခါမှာ तू ကဒီ Facebook ပေါ်မှာအော်ဒီလိုသတင်းနာမည်နဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှင် तू ကဘလို့မှ तू ဟိုမသုံးသက်တတ်တော့ဘူးပေါ့နော်ဆိုတော့အဓိကနည်းပညာအားနည်းမှုအကြောင်းကလည်းဒါကျွန်တော်တို့သတင်းတွေသုံးသက်တဲ့နေရာမှာနည်းနည်းလေးကျွန်တော်တို့ကဒီဟိုသုံးသက်မှုတွေအားနည်းစေတဲ့အချက်တစ်ချက်လို့ပြောလို့ရတယ်ရှင
်ခုလိုအားနည်းတာကိုအခွင့်ကောင်းယူသူတွေကသတင်းမှသတင်းတူတွေဖန်တီးဖြန့်ဖြူးနေတယ်လို့အမုန်းပွားစေတဲ့အရေးအသားတွေကိုဖြန့်ဝေနေကြတာပါအစိုးရကျင်းပတဲ့လူမှုစကားဝိုင်းတစ်ခုမှာဆိုရင်လူငယ်နဲ့လူမှုမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ဒီပြဿနာကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်။အွန်လိုင်းပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှတိုက်ဖြတ်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကမြင်ပါတယ
်ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုတားကောင်လိုမျိုးဖြစ်နေတယ်ဥပမာကျွန်တော် 7 day လို့ဟာမျိုးဆိုရင် 7 day news ဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့နေနေလွှဲလိုက်ဒါပေမဲ့ကျွန်တော်တို့ logo တွေတုံးထားတယ်အဲ့လိုမျိုးနဲ့သတင်း page တွေက10ခုဝန်းကျင်လောက်ကအမြဲတမ်းလို့လို့ရှိနေအဲ့ဒါတွေကိုကျွန်တော်တွေးရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းနေအဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာတဲ့အချိန်မှာဖြုတ်တယ်ဒါပေမဲ့အဲ့ဒီဟာတွေကအမြဲတမ်းပြန်ပြန်ပေါ်လာနေတော့ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ကဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့အဲ့တော့ဒီပြည်သူတွေထဲမှာလည်းကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလိုဒီ information literacy media literacy ဒီဟာတွေကအားနည်းခဲ့တော့အခုချိန်မှာသူတို့ကတခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ်။ဟို internet ပေါ်မှာမြင်တာနဲ့ Facebook မှာမြင်တာနဲ့မှန်တာမှန်ရမှာပဲဆိုတဲ့ဟာမျိုးတခုခုသူတို့ကဇွတ်ယုံနေတာပေါ့နော်
တခုခေတ်မှာဒီသတင်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းထုတ်ပြန်နိုင်တဲ့ခေတ်ရောက်နေပြီလေဒီချိန်ထဲမှာပဲဒီ online ပေါ်ကအတိမပြုတ်နိုင်တဲ့သတင်းတွေကလည်းလူတွေကြောင်းမှာပေါက်နေတော့မဲ့ဆိုတော့အဲ့ဒါဘာကြောင့်လို့သုံးသပ်ပါလဲရှင
့် ဟိုးရင်ကကြတော့ကျွန်တော်တို့ကသတင်းကိုအမှောင်ချတဲ့ခေတ်တစ်ခေတ်ကရှိခဲ့တော့ဒီအဲ့အချိန်မှာတော့သတင်းဖြန့်တဲ့စနစ်ကကျွန်တော်ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်ငွေချင်းတယောက်အိမ်မာတို့စုပြီးတော့စကားတီးတီးတို့ပြောရင်းနဲ့အိမ်မာအိတ်ကောလာဟာလာတွေကပြန်အဲ့ဟာဒီဟိုလူကိုဖုံးဆက်ပြောဒီလူကိုလှမ်းမေးရက်ဈေးထဲမှာဖြန့်ပြောကြအဲ့လိုမျိုးနဲ့သွားခဲ့ကြတာဆိုတော့အဲ့အချိန်တုန်းကသက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကဒီသတ်ပါတီကနေတဆင့်ပေါ့နော်ဒီတဆင့်ခံပြီးတော့ပြောရဲဟာကိုပဲဟိုအမှန်တဝက်အမှားတဝက်ဆိုရဲဟာကိုပဲကျွန်တော်ကယူပြီးတော့ကိုယ့်ဘောက်ချင်းချင်းပြီးတော့အမှားရွှေဈေးတွေတက်တော့မယ်ဆိုရဲဟာမျိုးဆိုရင်ဘယ်သူပြောလိုက်မှန်းမသိဒါပေမဲ့ဟုတ်မဟုတ်ဆိုတော့ကိုယ့်ဘောက်စဉ်းစားပြီးတော့အဲ့ဒီပုံမှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ kit ပေါ့နော်ဆိုတော့အဲ့ kit တစ် kit ကကျွန်တော်ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်သက်ရွယ်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအဲ့ kit တစ် kit ကိုကျွန်တော်ဖြတ်သန်းခဲ့တာဆိုတော့အဲ့ kit ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုပြောင်းသွားတော့ဟိုရင် kit ကလည်းကောလာဟာလာတွေကဒီလေထဲမှာချက်ချင်းဆိုလို့ပြန်သွားတယ်လို့မျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်ဆုံးသောနည်းလမ်းကတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကသတင်းအချက်အလက်အပြည့်စုံတွေကိုချက်ချင်းဆိုလိုဒီဟို immediate response ပေါ့နော်ချက်ချင်းပြည့်စုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချိန်မရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့သတင်းအချက်အလက်တွေသတင်းမှန်သတင်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနရဲ့အနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်ကယူနီဖောင်းဝတ်ပြီးတော့ချက်ချင်းထွက်ပြီးတော့ပြောတဲ့အချင်းပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လိုနေပါတယ
်ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင
်ဟုတ်ကဲ့လက်ရှိကဒီဥမာပြည်ချာရေးဝန်ကြီးဌာနဆိုရင်ဒါသူတို့ဟိုမကြာခဏဒီ communication နဲ့ပတ်သက်ပြီးတော့ ဒီသက်ဆိုင်ရာအခြားဝန်ကြီးဌာနဖိုကောပါဆန်တွေကိုသူတို့စီးရင်တွေပြုစုတယ်ဟိုထုတ်ပေးထားတယ်နောက်ကျွန်တော်တို့မီဒီယာတွေကိုဖြန့်ထားတယ်ပြည်သူတွေကိုအသိပေးထားတယ်ဒါပေမဲ့အဲ့ဖုန်းနံပါတ်တွေကိုဆက်လိုက်ရင်တချို့ဝန်ကြီးဌာနကဖြေမဲ့သူမရှိဘူးမေးလိုက်ရင်လည်းသူ့ဘာသူဒီယာရုခန္ဓာမန်တော်မသိတဲ့သူမျိုးဆိုတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်ကဟိုကြော်ဖို့လိုတယ်မနိုင်ငံသားမှာဆိုရင်ကျွန်တော်ကြည့်လိုက်ရင်ဝင်းကြီးဌာနတိုင်းဝင်းကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံကိုယ်တိုင်းမှာသူ့ရဲ့ပြောရေးဆိုခွင့်ရှိပုံကိုယ်ဆိုတာမျိုးဟာတကယ့် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့စီမှာအဲ့ဒီအလေးချင်းတွေကမရှိတော့အဲ့ဒါကိုကျွန်တော်တို့ကဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတခုဒီအုပ်ချုပ်ရေးရန်တရားထဲမှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ဟိုပြန်ချားနေဖို့ဆိုရဲဟာလေအရေးပါတဲ့ကဏ္ဍတခုဆိုရဲဟာကိုဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူးအဲ့ဒါကိုကျွန်တော်ကဟိုသိဖို့လိုရဲလို့ထင်ပါတယ
်အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုန်းပွားနေတဲ့အရေးသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလားစောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘယ်လိုသတိထားသင့်ပါသလဲ
online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တစ်အချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်ရေးတွေရရှိတဲ့လူအခွင့်ရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥမာသတင်းအတူတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလှုပ်ရတာခက်ခဲမယ်ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တစ်အချက်ကနှီးပညာအရာပေါ့နော်နှီးပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ internet အသုံးပြုတဲ့သူတွေကတန်းတန်းချီပြီးတော့ရှိတယ်ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်အဲ့ဒါတွေကိုကျမတို့အကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်အောင်ခက်ခဲမယ်အဲ့ဒါနှီးပညာအားနဲ့ချက်ပေါ့နော်အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဓာတ်တွေစောင့်ကြည့်ပြီးပြီးွားလို့ရှိရင်ဘာလုပ်မှာလဲဒါကိုထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာ internet ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဓာတ်တွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီ account ကရေးလို့ဒီ account ကိုဖြတ်လိုက်မယ်ဆိုလို့ရှိရင်နောက် account တစ်တည်းကပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်နာမည်တစ်တည်းအများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလှုပ်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်လက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘလောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့တွေမိတို့အနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြတ်နေကြတဲ့ပြဿနာဟာမြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး American Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအားကောင်းတဲ့နိုင်ငံကြီးတွေမှာလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထူးရောက်ဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဤပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ကဆိုရင်စမတ်ဖုန်းသုံးတဲ့လူငယ်တွေကိုချင်းချင်းသုံးသပ်နိုင်အောင်တတ်နိုင်သလောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ
် I don't think this is a very Myanmar specific problem fake news hate speech all those kinds of things we see all over the world right now but I think particularly because
မုန်းစရာဖြစ်နာတွေကမြန်မာတနင်္ဂနွေနေ့မှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူးတကဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါနောက်တစ်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့နှီးပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်ပါတယ်ဒါကြောင့်မလို့ဖန်တီးရကတော့ smartphone သုံးကြတဲ့မျိုးဆက်သစ်တွေအတွက်နှီးပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်digital နည်းပညာဝန်ဆောင်မှုတွေကိုပိုသုံးတတ်အောင်ကိုဖတ်တဲ့သတင်းတွေအပေါ်မှာချင်းချင်းသုံးသပ်နိုင်အောင်အသိပညာပေးပါရယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကို့အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လဲဖန်တီးရကသင်ပေးနေပါရယ်။ digital နည်းပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးသပ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါရယ်။
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်3နှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင
်မဆူမြတ်မော်အစီအစဉ်တင်ဆက်ခဲ့တဲ့မြမရေးစင်တွေကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများ၊ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်အဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ရန်ကုန်တိုင်းဥပဒေချုပ်ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူလိုက်တဲ့အပေါ်ဆွေးနွေးတင်ပြပေးမှာပါမဲ့အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်။
ခုရပိုင်ပြည်သူတွေကြားစိတ်ဝင်စားမှုအများဆုံးသတင်းတစ်ပုဒ်ကတော့လူပုံလဲမှာဝိုင်းဝန်းရိုက်နှက်ကန်ကြောက်ခံရရင်ပေဆုံးသွားရတဲ့ဟာသတရုတ်ဆောင်အောင်ရဲထွေးရဲ့အမှုမှာအဂတိလိုက်စားတဲ့ဆိုပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲစခန်းမှုတွေကိုဖမ်းဆီးအရေးယူလိုက်တဲ့သတင်းမှာဥအောင်ကြီးဦးဆောင်တဲ့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဖွဲ့စည်းအပြီးအဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုပြင်ဆင်အပြီးအခုဖမ်းဆီးအရေးယူမှုဟာတော်ဝန်ထမ်းဆောင်နေစေအစ်မမြင့်ပုံကိုယ်တွေကိုဖမ်းဆီးအရေးယူနိုင်ခဲ့တဲ့အရေးကြီးဖြစ်စဉ်တစ်ခုလည်းဖြစ်ပါတယ်ဒီဖမ်းဆီးအရေးယူမှုကိုကြည့်လိုက်ရင်ပဲတရားစီရင်ရေးစနစ်ပြည့်စုံမှုမှာဘယ်သူတွေတာဝန်ရှိတယ်အဂတိလိုက်စားမှုဥပဒေပြင်ဆင်ခြင်းဘလောက်အရေးပါတယ်ဆိုတာမြင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအဂတိလိုက်စားမှုရော့ကျသွားဖို့အလားအလာရှိသလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
အရင်တုန်းကတော့အာဂရိလိုက်စားမှုလို့ဆိုလိုက်ရင်အစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကအဓိကကျူးလွန်တာလို့ပြည်သူအများမှတ်ယူထားကြပါတယ်။တရားစီရင်အပိုင်းကိုကြည့်လိုက်ရင်လည်းအာဂရိလိုက်စားမှုများပြားလွန်းတာဘယ်သူမှမငြင်းကြပါဘူး။ဒါပေမဲ့ပြည်သူအများစုကြီးဟာတရားသူကြီးတွေကိုပဲမျက်စိနဲ့ပြေးမြင်လေးရှိပါတယ်။တကယ်တကယ်တော့တရားစီရင်စနစ်ထဲအာဂရိလိုက်စားရမှာတရားသူကြီးတွေတင်မကအမှုကိုတိဆောက်ဆွဲတင်ပေးရတဲ့ရဲတပ်ဖွဲ့နဲ့စသုံးလုံးလိုအဖွဲ့အစည်းတွေအမှုတွေကိုတရားဆွဲတင်ရမှာဥပဒေဆိုင်ရာတွေပြင်ဆင်ထောက်ကူပါဝင်ပေးရတဲ့ဥပဒေအရာရှိတွေအားလုံးပါဝင်ပတ်သက်နေတာဖြစ်ပါတယ်။နမူနာအဖြစ်လက်ရှိနာမည်ကြီးနေတဲ့ဟာတာတရုတ်ဆောင်အောင်ရဲထွေးရဲ့အမှုကိုကြီးနိုင်ပါတယ်။ဒီအမှုမှာတရားဆွဲတင်သူဟာရဲအရာရှိဖြစ်ပါတယ်။သူဟာအမှုကိုခိုင်မာအောင်မတိဆောက်ပဲလက်စားပြီးတရားခံတွေရော့ပေါ့တတ်တာအောင်လုပ်ပါတယ်။ဥပဒေအရာရှိနှစ်ယောက်ကတော့လူသေးသေးတဲ့အထိဖြစ်စေခဲ့တဲ့အမှုကိုကြေးအေးရုပ်သိမ်းဖို့အတွက်လက်ငွေယူဆောင်ရွက်ခဲ့ပြီးတိုင်းဥပဒေချုပ်ကတော့အာဂရိလိုက်စားပြီးအဲ့ဒါကိုအတည်ပြုပေးပါတယ်။အလားတူအမှုကိုစစ်ဆေးတဲ့ခရိုင်တရားသူကြီးကလည်းလက်ငွေယူပြီးအမှုကိုကြေးအေးပိတ်သိမ်းတာလုပ်ခဲ့ပါတယ်။တကယ်တော့ဒီအမှုမှာဥပဒေအရာရှိတွေနဲ့ဥပဒေချုပ်ဟာအာဂရိလိုက်စားပြီးအမှုပိတ်သိမ်းရေးကိစ္စဆောင်ရွက်ရမှာပါဝင်ခဲ့ကြတာပါ။အခြားသောအမှုတွေမှာတော့ဥပဒေအရာရှိတွေဟာအခြားသောနီးနာတွေနဲ့အာဂတိလိုက်စားကြပါတယ်။ဥပမာအားဖြင့်အမှုတစ်ခုကိုတရားရုံးကိုဘလို့ပုံမှန်နဲ့တင်မဲဆိုတာမျိုးဥပဒေအရာရှိတွေကအဓိကအားဖြင့်ဆုံးဖြတ်ပေးလို့ရှိပါတယ်။တချို့အမှုတွေမှာဆိုရင်တော့တရားရုံးဆွဲတင်တင်မတင်မှတ်ချက်ပေးတာမျိုးလည်းလုပ်ကြပါတယ်။ပြောရရင်တရားရုံးတရုံးမှာတရားသူကြီးကတရားစီရင်နေဆိုတာဟာအမှုကိုဆွဲတင်တဲ့ရဲတပ်ဖွဲ့နဲ့အမှုကိုဘယ်ပုံမှန်တွေနဲ့ဘလို့ဆွဲဆိုတလဲဆိုတဲ့ဥပဒေအရာရှိတွေရဲ့လောက်ရက်တွေအပေါ်ကမှတရားစီရင်ရတာမျိုးပါ
ရဲတပ်ဖွဲ့နဲ့ဥပဒေအရာရှိတွေတရားမျက်မျက်တက်တက်မမှန်ကန်ကန်လုပ်မထားရင်တရားကြီးဟာကောင်းကောင်းတရားမစီရင်နိုင်ပါဘူးတကယ်လို့များတရားသူကြီးကိုယ်တိုင်ကပါဘဲလိုက်ပြီဆိုရင်တော့တရားစီရင်တစ်ခုလုံးအမှောင်ဖုံးအမှားကအမှန်ဖြစ်သွားဖို့များပါတယ်အ ဲ့ဒီလိုဖြစ်ပျက်ခဲ့ဘူးလို့လဲတရားစီရင်စနစ်ပြိုလဲပျက်စီးခဲ့ပြီလို့တောင်တင်စားပြောခဲ့ကြတဲ့အခြေအနေဆက်ရောက်လာတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အခုသရုပ်ဆောင်အောင်ရဲထွေးအမှုကြောင့်တရားစီရင်စနစ်ပျက်စီးမှုမှာရဲတပ်ဖွဲ့နဲ့တရားသူကြီးတွေကြီးပဲတာဝန်ရှိတာမဟုတ်ပဲနောက်ွယ်ကဥပဒေအရာရှိတွေဥပဒေချုပ်တွေလည်းတာဝန်ရှိတယ်ဆိုတာအများပြည်သူကိုသိမြင်စေခဲ့ပါတယ်တကယ်လို့များအရင်အာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေကိုပြင်ဆင်မထားဘူးဆိုရင်အခုအမှုကအာဂရိလိုက်စားမှုကိုဖော်ထုတ်ဖို့ဖြစ်ကုန်မဖြစ်နိုင်တော့ပါပဲအကြောင်းကတော့တန်ကြားသူရှိမှမဟုတ်လို့ပါသိမကြသေးရင်တော့ကတော့အာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေမှာတန်ကြားသူမရှိခဲ့ရင်လဲကျော်စောသတင်းဖြစ်လာရင်ကော်မရှင်ဟာစုံစမ်းစစ်ဆေးနိုင်တယ်ဆိုတဲ့အချက်ပြင်ဆင်ခဲ့လို့အခုလိုစုံစမ်းဖော်ထုတ်အရေးယူနိုင်တာဖြစ်ပါတယ
်ဒီအမှုနဲ့ပတ်သက်ပြီးဖက်စီအရေးယူခံရတဲ့ဥပဒေချုပ်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲမှုတို့ဟာတစ်ချိန်တစ်ခါအာဂရိလိုက်စားရင်ကံမကောင်းအကြောင်းမလှစွာနဲ့အရေးယူခံရတယ်လို့ယုံကြည်သူတယောက်တစ်လေးမှရှိမနေပါဘူးရှင်းနေအတိုင်းဝိုင်းကတော့ဒီပုံကိုယ်တွေအတွက်အာဂရိလိုက်စားရဲဆိုတာလုံယုံလုံစင်အခုအမှုကတော့တိုင်းပြည်ကစိတ်ဝင်စားတဲ့ထူးခြားဖြစ်စဉ်ဖြစ်နေတယ်။ဒါဒီမကမြန်မာနိုင်ငံမှာ Nature British ခေတ1920ခုတရားရုံးချုပ်စတင်ခဲ့တဲ့နှစ်ပေါင်း100နီးပါးအတွင်းအခုလိုလက်ယူပြီးအမှုကိုရဲရဲတင်းတင်းပိတ်လိုက်တဲ့အမှုမျိုးမရှိခဲ့ဘူးလား။အရင်ကရှေ့နေလောက်ခဲ့ပြီးအခုလက်ရှိသမရဖြစ်နေသူကိုယ်တိုင်ကသူ့တသက်တခါမှမတွေ့ဘူးတဲ့ဆုံးဖြတ်ချက်ဆိုပြီးမှတ်ချက်ပေးတာဒါဒီမကတရားသူကြီးချုပ်ရှေ့နေချုပ်နဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌတွေကိုဆင့်ခေါ်ပြီးအမှုကိုဥပဒေအတိုင်းအမှန်အတိုင်းဖြစ်အောင်ဆောင်ရွက်ပေးဖို့ညွှန်ကြားခဲ့တာစတဲ့ထူးခြားဖြစ်စဉ်တွေကြောင့်အရေးယူနိုင်တာလို့ဆိုကြပါတယ်။ပုံမှန်အားဖြင့်နှစ်ဖက်သဘောတူညီပြီးလုပ်ကြတဲ့အမှုတွေကအာဂရိလိုက်စားမှုတွေကိုဖော်ထုတ်ကင်တွယ်ဖို့မလွယ်ဘူးလို့ဆိုကြပါတယ်။ပုံမှန်အားဖြင့်အခုအမှုမျိုးကိုတရားရုံးဆွဲတင်လိုက်ပြီးတိုင်ခိုင်လုံအောင်တိစောက်ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်လေအာဂရိလိုက်စားမှုကော်မရှင်ဟာလက်ငွေပေးခဲ့သူတွေကိုတရားလိုပြတက်တွေတွေအနေနဲ့အသုံးပြုဖို့ဆုံးဖြတ်ခဲ့ပါတယ်။တကယ်လို့များလက်ယူသူရောလက်ပေးသူကိုပါတပြိုင်နက်တည်းတရားစွဲမယ်ဆိုရင်တရားရုံးရှေ့ထွက်ဆိုမှုတွေအတွက်အမှုတိစောက်ရမှာအများကြီးခက်ခဲနိုင်လို့ဖြစ်ပါတယ်။ဒါကြောင့်လက်ရှိအမှုဆွဲတင်ပုံဟာနောက်ပိုင်းအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးအမှုတွေတိစောက်ရမှာဆွဲတင်ရမှာဆန်နမူနာဖြစ်စေနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိမြန်မာနိုင်ငံမှာအလုပ်ဖြစ်မဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ကော်မရှင်ရှိနေပါပြီ။အာဂရိလိုက်စားမှုကိုစနစ်တကျနဲ့အစွမ်းကုန်လုပ်မယ်။နိုင်ငံတကာအလဲမှာဂုဏ်သိက္ခာကျဆင်းနေတာကိုအဖတ်ဆင်နိုင်အောင်လုပ်မယ်လို့ကတိပေးထားတဲ့ကော်မရှင်ဥက္ကဋ္ဌလည်းရှိနေပါပြီ။ဒါပေမဲ့အာဂရိလိုက်စားမှုရောင်းနေဖို့အတွက်ဆိုတာကတော့ဥပဒေတစ်ခုကော်မရှင်တစ်ခုဥက္ကဋ္ဌတယောက်တည်းနဲ့လုံးလို့ရတာမျိုးတော့မဟုတ်ပါဘူးအစိုးရဌာနဆိုင်ရာဝန်ထမ်းတွေအာဂရိလိုက်စားမှုမရှိဘဲအလုံးလုံးနိုင်မဲ့အခြေအနေမျိုးဖန်တီးပေးတာဝန်ထမ်းရဲတပ်ဖွဲ့တရားသူကြီးဥပဒေအရာရှိစတဲ့နယ်ပယ်အသီးသီးကပုံကိုယ်တွေကိုအာဂရိလိုက်စားမှုမလုံးနိုင်အောင်အစဉ်စဉ်ကြီးကြပ်တာဝန်ခံစေတဲ့စနစ်ကျင့်သုံးတာကိုလိုရာရဖို့အတွက်လက်ပေးတာကိုပုံမှန်အလုပ်လို့သဘောထားတဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေကိုအရေးယူပြတာပညာပေးတာစတာတွေကြဲကြဲပြပြလုံနိုင်ပါမှအောင်မြင်နိုင်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မယေးသန္နာကျော်စီစဉ်တင်ဆက်ထားတဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။သောရရှင်တွေမေးလာတဲ့စာလေးတွေကိုအခုတစ်ပတ်ဖြေကြားပေးသွားပါမယ်နော်။အဲ့စာလေးကိုမဖြေပေးခင်မှာတော့သောရရှင်တွေခက်တူတူရေးလာတဲ့မှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်။ပြေဆုံးဆိုတဲ့တော်ရရှင်ကသတင်းတွေလည်းနားထောင်ရပါတယ်။ကောင်းပါတယ်။ကျေးဇူးများစွာနဲ့ပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေလူဝင်ဆန္ဒဟူသမျှပြေဆုံးကြပါစေလို့တောင်းစုပြုလာပေးပါတယ်။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်တော်ရရှင်ပြေဆုံးရင်။ဆူဝါဆိုတဲ့တော်ရရှင်ကတော့ဘယ်သူပါပဲပြပြ VOE ကိုတော့ယုံတယ်။သတင်းမှန်ကိုထုတ်လွှင့်ပေးနိုင်ဖို့ထပ်ပြီးတော့တောင်းစုချင်ပါတယ်။ဟုတ်ကဲ့ဒါတော့စိတ်ချပါ။ကျမတို့တွေသတင်းတွေကိုအရှိအရှိတိုင်းဗတ်မလိုက်ဖဲနဲ့ထုတ်လွှင့်ပေးနိုင်ဖို့ကသတင်းဌာနတိုင်းရဲ့တာဝန်ဖြစ်ပါတယ်နော်။ မန်တန်ပွန်ဆိုတဲ့သောရရှင်ကတော့ VOA ကိုအမြဲနားထောင်နေတဲ့ပြည်သူတယောက်ကကျွန်တော်ပါပဲတဲ့ VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကို iPhone Postcard တို့ကနေနားဆင်ရပါတယ် VOA သတင်းတွေရရှိအောင်လို့ Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပြီးတော့အလို့အားတဲ့အချိန်တွေမှာနားဆင်နိုင်တာပေါ့ VOA ကိုအမြဲတမ်းအားပေးနေပါတယ်ဟုတ်ကဲ့ဒီသောရရှင်ကတော့ဤပညာကျွမ်းကျင်ပုံရပါတယ်နော်ဟုတ်ကဲ့ပါသူပြောတဲ့လိုမျိုးသတင်းတွေကို Subscribe လုပ်ထားရင်အလိုလိုကိုယ့်ရဲ့ Inbox ထဲကိုရောက်နေတတ်တာမလို့အလိုလျောက်သတင်းတွေကိုတော့ပြောရှာစရာမလိုပဲနဲ့နောက်ဆုံးရသတင်းတွေနေ့စဉ်သတင်းတွေကိုကြည့်ရှုနိုင်ပါတယ်ဘေရာကိုကိုဆွေးတဲ့တော်ရရှင်ရေးလာတာကတော့ VOA ကိုနားဆင်နေတာနှစ်ပေါင်း30လောက်ရှိပါပြီတဲ့သူအရင်ကတခါမှစာမရေးဘူးပါဘူးအခုမှပထမဆုံးရေးလိုက်ပါတယ်ဆက်လိုက်ပြီးအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါပထမဆုံးရေးတဲ့စာကလည်းတကြောင်းပဲရှိပါတယ်နော်ကျမတို့ VOA ကစီစဉ်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ဒီထက်စာရှိရှိရေးနိုင်ပါတယ်လို့ဖိတ်ခေါ်ခြင်းပါတယ်နော်ပန်းဖြိုးရွှေလဲဆိုတဲ့တော်ရရှင်ကလည်းခက်တူတူလေးပါပဲသူကပိုတော်မှတူပါသေးတယ်မင်္ဂလာပါ view ရေအဖွဲ့သားများအားလုံးရှင်လန်းချမ်းမြေကြပါစေတဲ့ခတ်တူတူပဲရေးတယ်ပဲဆူဆူရှင်လန်းချမ်းမြေပါစေလို့ဆုတောင်းလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြန်ပြီးတော့ပြောချင်ပါတယ်ခတ်တူတူရေးတယ်ဆိုလို့ VOA ထုတ်လွှင့်ပေးတဲ့ Facebook စာမျက်နှာအစီအစဉ်လေးအောက်မှာတော့သူ့လိုပဲစာတူတူလေးတွေရေးပြီးတော့ဆုမွန်တောင်းလာပေးကြတဲ့သူတွေနှုတ်ဆက်လာကြတဲ့သောရရှင်တွေနောက်ပြီးတော့ဆဲလာကြတဲ့သောရရှင်တွေအားလုံး VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်တယောက်ချင်းကိုမပြန်ချနိုင်တာခွင့်လို့စီချင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေအောက်မှာနားဆင်ပြီးတော့မှတ်ချက်ရေးလာတဲ့သောရရှင်တယောက်ကတော့မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မင်းသားကြကြီးရွာကကိုအောင်မြင့်ဝင်းဖြစ်ပါတယ
်သိပ္ပံနဲ့ဤပညာကဏ္ဍကလူငယ်တွေအတွက်အထောက်အကူဖြစ်ပါတယ်ဒါကြောင့်ကျေးဇူးတင်ပါတယ် VOA ရဲ့အီးမေးလ်လိပ်စာလေးကိုဖတ်ပြပေးပါကျွန်တော်ကမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မင်းသားကြကြေးရွာကမောင်အောင်မြင့်ဝင်းပါ VOA ဖွဲ့သားအားလုံးပျော်ရွှင်ကြပါစေ
။ဟုတ်ကဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်အားပေးတဲ့သောရရှင်ကိုအောင်မြင့်ဝင်းမင်းသားကြကြေးရွာအထူးကျေးဇူးတင်ပါတယ်နော်။ဒီကိုအောင်မြင့်ဝင်းကပဲနိုင်ငံတကာသတင်းတွေဆိုရင်နေရီမှာ VOA ကိုအားကိုးပြီးနားထောင်နေရတာပါ။အရင်ကထက်အခုအင်တာနက်ကပိုပြီးနားဆင်လို့ကောင်းပါတယ်။ပိုပြီးစူးစမ်းနိုင်ကြပါစေလို့လည်းရေးလာပါတယ်။ဟုတ်ကဲ့ပါ VOA ကိုမကြခဏအစာရေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုအောင်မြင့်ဝင်းရေ။အဲ့ဒါတော့ရရှင်တယောက်ကလည်းသူသိကျင်တာလေးကိုမေးလာပါတယ် VOA အစီအစဉ်မှာပါဝင်ဆွေးနွေးကျင်တဲ့သူပါ
VOA တိုက်ရိုက်စကားဝိုင်းမှာဝင်ဆွေးနွေးရင် VOA ကပြန်ခေါ်တဲ့အခါကျကျွန်တော်တို့အပေါ်ဘေးဖြတ်ပါသလားတမိနစ်ဘလောက်ကုန်ကြပါသလဲခင်ဗျာ
ဒီတော့ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျွန်တော်တို့ပုံမှာဘေးဖြတ်သလားဆိုတော့ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်ကြောင့်တော့ကျွန်တော်တို့အိတ်ကနေပြီးတော့အပူငွေကြေးဖြတ်တာမျိုးမရှိပါဘူးတချို့အစီအစဉ်တွေဥပမာမဲထဲတဲ့အစီအစဉ်မျိုးဆိုရင်တော့ဒီမဲတစ်ယောက်ကိုမဲပေးခြင်းနဲ့ဆိုရင်အဲ့ဒီမှာကိုယ့်ရဲ့ပတ်စံဘယ်လောက်ဖြတ်တယ်ဆိုတာရှိပါတယ်ဒါပေမဲ့ကျမတို့ရေဒီယိုအစီအစဉ်ထုတ်လွှင့်မှုကအဲ့ဒါနဲ့ကွာခြားပါတယ်ကျမတို့ကအစီအစဉ်တွေထုတ်လွှင့်ပေးတယ်အဲ့ဒီမှာသောရရှင်တွေနဲ့ဓာတ်ရိုက်ပါဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်အဲ့ခါမှာသောရရှင်တွေကနေပြီးတော့ဓာတ်ရိုက်ဖုန်းခေါ်ရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ကျမတို့ဘက်ကနေပြီးတော့ပြန်ပြီးတော့ဖုန်းနံပါတ်ပေးထားလို့ပြန်ခေါ်ပေးရင်ပဲဖြစ်ဖြစ်အဲ့ဒီသောရရှင်တွေနဲ့ပါဝင်ဆွေးနွေးလို့ရပါတယ်ဒါမဲ့လေအဲ့ဒီအခါမှာကျမတို့စီကနေပြောကုနာရှင်ပြခဲ့လို့မျိုးတသက်ပတ်စံဖြတ်တာမျိုးမရှိပါဘူးဘေးလ်မချပါဘူးဖုန်းပြောရင်တော့ဒီမြန်မာနိုင်ငံကကိုယ့်ရဲ့တယ်လီဖုန်းဝန်ဆောင်မှုကုမ္ပဏီရဲ့ဒီစီမင်းအတိုင်းသူတို့ကကိုယ့်ရဲ့လက်ခံတယ်လီဖုန်းကိုဘေးလ်ဘလောက်ဖြတ်ပါတယ်ဆိုတဲ့စီမင်းသတ်မှတ်ချက်ရှိရင်တော့ဒီမြန်မာပြည်တွင်းမှာပြောသလိုပဲအဲ့ဒီလောက်ကြာတဲ့တလောင်ငွေကိုသူတို့ဘေးလ်ဖြတ်ပါလိမ့်မယ်အကယ်၍လက်ခံဖုန်းတွေကိုကအခကျင်းငွေပေးစရာမလိုဘူးဆိုရင်ကျမတို့စီကို VOA ကဖုန်းပြန်ခေါ်တဲ့အတွက်ကြောင့်မလို့တော့အဲ့ဒီဖုန်းသက်သက်ကြောင့်ဘေးလ်မဖြတ်ပါဘူးလို့ပဲဖြေချခြင်းပါတယ်။ကျမတို့ဆွေးနွေးခင်မှာပါဝင်ပြီးတော့ဆွေးနွေးကြဖို့ဒီသောရရှင်ရောတခြားသောရရှင်တွေအားလုံးကိုဖိတ်ကြားပါရနော်။နောက်ထပ်ဒီလိုမျိုးမေးခွန်းတိုလေးတစ်ခုမေးလာတဲ့သောရရှင်တယောက်ကတော့ကိုတန်းဦးဆိုတဲ့သောရရှင်မှာ Facebook မှာမေးလာတာဖြစ်ပါတယ်။ဆွေးနွေးခဲ့အစီအစဉ်ကိုပြန်ကြည့်လို့ရပါလားတဲ့။ဟုတ်ကဲ့ဒီသောရရှင်ကိုလည်းဖြေချပေးခြင်းပါတယ်။ဒီသောရရှင်ပြောတဲ့ဆွေးနွေးခဲ့အစီအစဉ်ဆိုတာဘာဆွေးနွေးခဲ့ကိုပြောတာလဲဆိုတာပြန်ပြောမေးခွန်းထုတ်ခြင်းပါတယ်နော်။တွိတ်ဆုံမေးမြန်းခန်းကိုပြောရလားဓာတ်ရိုက်လေးတိုင်းဆွေးနွေးခန်းကိုပြောရလားဆိုတာရှိပါတယ်တွိတ်ဆုံမေးမြန်းခန်းဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့မှာပြန်ပြီးတော့ကြည့်လို့ရပါတယ်နေ့စဉ် TV အစီအစဉ်ဒါမှမဟုတ်လဲစနေနေ့တိုင်းထုတ်လွှင့်ပေးတဲ့အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ဓာတ်ရိုက်လေးတိုင်းဆွေးနွေးခန်းဆိုရင်တော့ကျမတို့ကရေဒီယိုမှာပဲထုတ်လွှင့်တာဖြစ်လို့အတန်အားဖြင့်ပဲပြန်ပြီးတော့နားထောင်လို့ရပါတယ်ရှင်ဓာတ်ရိုက်လေးတိုင်းဆွေးနွေးခန်းအဟောင်းတွေကို VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့burmese.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ဒါပြင် VOA မြန်မာ Facebook စာမျက်နှာပေါ်မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ VOA burmese.news Facebook ပေါ်မှာဆိုရင်တော့ VOA burmese news ဆိုတဲ့စာမျက်နှာပေါ်မှာတွားပြီးတော့နားထောင်ကြည့်ပါနော်။အခုဆ က်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဖြည့်ရှင်းလို့မရလောက်အောင်ဖြစ်နေတဲ့မှောင်ခိုစီးပွားရေးနဲ့ပတ်သက်လို့ကိုနေထက်အောင်ကမြန်မာနိုင်ငံကိုလိုင်းစင်မဲ့ဝက်တော့ကားတွေပေါ်ပေါ်များများဘယ်လိုမှောင်ခိုလဲနဲ့တင်သွင်းနေလဲဆိုတာကိုသူရဲ့အတွေ့အကြုံနဲ့ရေးလာပါတယ်
။ကရင်ပြည်နယ်ကအစိုးဆုံးကမှောင်ခိုဈေးကွက်မြောက်ရီပါပဲ။မြန်မာတနိုင်ငံလုံးကကားဝယ်ရောင်းတွေအားလုံးဒီကိုလာကြတယ်။ဖအံမြို့တန်လွင်တရားမှာတာဝန်ကျတဲ့ရဲတယောက်ပြောပြချက်အရဆိုရင်တနေ့ကိုလိုင်စင်မဲ့ကားဖြတ်တာအစည်းရေ50လောက်ရှိမယ်ထင်တယ်။တစည်းကိုရဲကြီး4000ပေးရတယ်လို့ပြောတယ်။မြောက်ရီကလိုင်စင်မဲ့ကားစည်းယူလာမယ်ဆိုရင်ပေးရမယ့်ရဲကြီးနဲ့ဂိတ်စင်းကတော့မြောက်ရီစုံမှာ2000၊သင်္ကန်းညီနောင်စစ်ဆေးဂိတ်မှာ2000၊ကော့ကရိတ်မြို့ဂိတ်မှာ2000၊ဂျိုင်းဒရာအတက်မှာရဲ2000စစ်တပ်5000၊ဂျိုင်းဒရာအစစ်မှာရဲကို1000၊တန်လွင်တရားမှာ4000၊ဝဘိုးတော်ရဲကို2000၊ဒုံသမီးဂိတ်အဝင်းမှာ2000၊အထွက်မှာ2000ကြပန်းဂိတ်မှာ3000ဘီလင်းရဲကို2000မယန်းကြောင်မိုဘိုင်းအဖွဲ့ကို3000စစ်တောင်းတရာမုတ်ပလင်ဂိတ်အထိအပီးဝေါ်မြို့ရဲဂိတ်က2000ဖျားကြီးရဲဂိတ်2000ဘောနကြီးရဲကို2000နာကအမြန်လန်းပေါ်အရောက်ပေးလိုက်ရတဲ့ပတ်စံမှာဒါတော်မှကားမျိုးစားပေါ်မူတည်ပြီးတော့ဈေးစကားပြောရသေးတယ်တနေ့ကိုကားစီး50လောက်ဖြတ်နေမှာတော့အဲ့ဒီရဲတွေမချမ်းသာရင်ဘသူချမ်းသာမလဲကားမောင်းခိုကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးစေချင်ပါတယ်ဗျာ
โอเคคุณเนทอองดีซ่าเนี่ยมาပြောထားတာကတော့တော်တော်ကိုစဉ်းစားရနဲ့တိတိကျကျပါပဲသူပြောတဲ့ငွေကြေးအတိုင်းအတာကိုတော့ကျမတို့အနေနဲ့တည်ထောင်စုံစမ်းထားတာမဟုတ်တော့ဒါတွေအားလုံးအမှန်တွေဆိုတာတော့အတည်ပြုလို့မရပါဘူးเนาะဒါမဲ့လေအဲ့ဒီ line ချောင်းနဲ့အကျွမ်းဝင်သူတွေကတော့ဟုတ်မဟုတ်သိပါလိမ့်မယ်ဒါမဲ့လေဒီကိစ္စကိုသက်ဆိုင်ရာအနေနဲ့သတိပြုသိရှိပြီးတော့လိုအပ်သလိုစုံစမ်းမှုတွေလုပ်နိုင်မှုကျမတို့ VOE သောရရှင်ရဲ့စာမှာအခုဝင်မျှပေးလိုက်တာပါဒါပေမဲ့လည်းနောက်ထပ်တော်ဤဆိုတဲ့တော်ရရှင်ကတော့ဒီမှောင်ခိုဈေးခွက်ကိုသူအရေးမဆိုင်ပါဘူး။အဲ့ဒီဒေသအနေမြေတည်ငြိမ်ရေးအတွက်ပို့ပြီးတော့စိတ်ပူပါတယ်လို့အခုလိုပြောလာပါတယ်
။တရားဥပဒေအကြောင်းခဏမေးထားပြီးမှောင်ခိုဈေးခွက်ရှင်းရှင်းသလိုရှင်းတည်ခြင်းတည်သွားပါစေ။ဒါရီထက်အရေးကြီးတာကလက်နက်ကင်တိုင်းသားတွေနဲ့အစိုးရတပ်ဘာအတွက်ကြောင့်နဲ့ဘာအကြောင်းအရာပြုပြီးဘာကိုပြိုင်နေရတယ်လဲဆိုတာရှင်းပြပေးတင်ပါတယ်။မပြိုင်တော့ပဲပေါင်းစည်းပြီးတော့သွားနိုင်ရင်ပိုကောင်းမှာပါညဉ့်ညံ့ရေးကင်ဆွဲပြီးတစ်ဖက်နဲ့တစ်ဖက်လက်နှက်မပါစဒန်းတွေးဆုံနှုတ်ဆက်ကြဖို့လိုပါတယ်အပြန်အလှန်နားလည်မှုတွေယုံကြည်မှုတွေတည်ဆောက်ပြီးသဘောတူညီခဲ့ကြတာတွေဟာတပေါင်းနဲ့သွားဖို့အစာပြိုးနေခြင်းအရာပဲလို့မြင်ပါတယ်အကွဲကွဲအပြားပြားသွားနေကြတာကကြားပါပြီတပေါင်းတစ်စီးတဲ့သွားခြင်းရဲ့အကျိုးကိုလည်းခံစားသိမြင်ကျဉ်းစမ်းပါရဲ့ဗျာ
မောင်ခိုဈေးကွက်ကသူ့အတွက်အရေးမပါဘူးငင်းငင်းရေးကအဓိကပါဆိုပြီးတော့ကိုတော်ဤရေးလာတာဖြစ်ပါတယ်။ကဲအခုတော့သောရရှင်တွေရဲ့ပေးစာတွေကိုဒီမှာနေရက်ချင်ပါတယ်။တိတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးပြီးတော့မြမသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ရှင်။ Tomorrow View မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတိတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
ပန်းနေငါမှာရောက်နေတဲ့ကိုရန်နိုင်ဆိုးကဖြူးမြို့နယ်ဝဲကြီးကျေးရွာမှာနေတဲ့ချစ်စနီးမတန်းန်းဆိုးနဲ့ချစ်သမီးလေးကာယံဝန်းတို့အတွက်ပါထူးအိမ်တင်ရဲ့ကျယ်ရီဆုံတဲ့ညတချင်းလေးကိုထုတ်လွှင့်ပေးစေချင်ပါတယ်ဗျာ။သမီးလေးလည်းမွေးနေ့မှာပျော်ရွှင်နိုင်ပါစေလို့အဝေးကနေအဖေကြီးကဆူတောင်းပေးလိုက်ပါတယ်။မိသားစုနဲ့ခွဲပြီးအိမ်နဲ့ဝေးကွာနေကြတဲ့သူတွေအားလုံးအတွက်ပါဗျာ။ VOA ကိုလည်းထာဝရအားပေးလျက်ပါ
โอเคပြောဒီတော်ရရှင်တောင်းဆိုထားတဲ့ထွင်တင်တီဆိုတဲ့ကျယ်ရီစုံနဲ့ညဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးအတွက်ထုတ်လွှင့်ပေးခြင်းပါတယ်ရှင်တေးတောင်းတဲ့ကိုရန်နိုင်ဆိုးနောက်ပြီးတော့သူတောင်းပေးတဲ့သူ့ရဲ့ဇနီးမတန်တန်းဆိုးနဲ့သမီးလေးကာယံဝင်း နောက်တော့ VOA တိတ်ချစ်တော်ရရှင်တဲ့အားလုံးဒီတဲ့ချင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလေလို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
Cherry sonena ko aimeli Cherry sonena wa myo lin jin ye Jin khon na net to sitar at the chin lue le Jin lue kwe twa on so ni om me Cherry sonena we ain go lan ke Cherry sonena chaze then you're in a jit to turn in a really dolan doge yin pian so oh me not tin so tiao te tin no re nya ro mong ni se
Cherry ဆုံးတဲ့ညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းဝါတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်သွားနားဆင်နိုင်ပါတယ်နော်ပြီးတော့လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုRadio abra Facebook တို့ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တို့ရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Not till the day of death Do you know in your mind is it
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်မှာနားဆင်ရမှာကတော့ခုံနေတဲ့နှလုံးသားတစ်စုံခန္ဓာကိုယ်ရဲ့ပြင်ပရင်ဘတ်ရဲ့အပြင်မှာတန်လန်းကလေးနဲ့လူလောကကိုရောက်လာတဲ့ကလေးလေးတယောက်အကြောင်းနောက်ပြီးတော့ဒီဗြိတိန်နိုင်ငံကနည်းပညာစွန့်ဦးတီထွင်သူတဦးဟာလာမယ့်၄နှစ်အတွင်းမှာမိုးပြန်တက္ကစီရင်ဝန်ဆောင်မှုပေးနိုင်တော့မယ်ဆိုတဲ့ကဘာတလွားကထူးခြားဆန်းပြသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုငင်းချန်တို့ကတင်ပြပေးထားပါတယ်
ခနာကိုအပြင်ဘက်ကိုရောက်နေတဲ့နှလုံးနဲ့မွေးဖွားခဲ့တဲ့ဒီဒိတ်ကလင်းရင်တယောက်ဟာဆိုရင်လာပေါင်းများစွာခွေးစိတ်ကုသမှုခံယူပြီးတော့ခုချိန်မှာတော့နေအိမ်ကိုပြန်ရောက်နေပါပြီ2019ခုနှစ်နိုဝင်ဘာလမှာမွေးဖွားခဲ့တဲ့ Vanellope Wilkins ဟာမွေးကင်းစတုန်းကအသက်ရှင်မှုဆရာကိုင်းတော့မရှိရဲလို့ဆရာဝန်တွေကခန့်မှန်းခဲ့ကြတာပါအင်္ဂလန်အလယ်ပိုင်းဘောလ်ဝမ်မြို့ကလေးက Naomi Finley နဲ့ Dean Wilkins မိဘနှစ်ပါးကမွေးဖွားခဲ့တာဖြစ်ပြီးတော့ကုလနဲ့ခွဲစိတ်မှု၃ချိန်ပြီးမှပဲအခုလိုမိဘအိမ်ကိုပြန်လာနိုင်တာဖြစ်ပါတယ်။အခုချိန်သူတို့ရဲ့နေအိမ်မှာဆေးရုံအထူးစောင့်ရှောက်ခံပုံစံမျိုးကိုဖန်တီးထားရပေမဲ့လည်းမိဘတွေကတော့နေအိမ်မှာပဲအေးချမ်းချမ်းအမြဲနေနိုင်သွားမယ်လို့မျှော်လင့်ထားတာပါ။မွေးတုံးကလည်းနေမစီလမစီပဲနဲ့နိုဝင်ဘာလ22ရက်နေ့မှာခွဲမွေးခဲ့ရတာဖြစ်ပြီးတော့ဒီကလေးဟာအခုလိုခန္ဓာကိုယ်အပြင်ဘက်မှာနှလုံးရောက်နေတဲ့အခြေအနေနဲ့ရင်ဘက်ရင်ညွန့်ရိုးမပါဘဲနဲ့မွေးဖွားအသက်ရှင်ခဲ့တဲ့ဗြိတိန်နိုင်ငံမှာပထမဦးဆုံးကလေးလေးဖြစ်ပါတယ်။
ဗြိတိန်ကနည်းပညာစွန့်ဦးတင်ထွင်သူတို့ဦးကဒါမဲ့၄နှစ်အတွင်းမိုးပြန်တိုက်စီရင်ဝန်ဆောင်မှုပေးနိုင်စေဖို့စတင်လှုပ်ဆောင်နေပါပြီ။ Vertical Aviation Company ကထုတ်လုပ်တဲ့ခီးသည်တအူးတင်ဆောင်နိုင်တဲ့ drone အဝေးထိန်းယာဉ်လို့ပ ဘန်ကာ18လုံးပါတဲ့မိုးပြန်တက္ကစီယင်ကိုပြီးခဲ့တဲ့ဘက်ကအစမ်းပြန်တန်းပြခဲ့တာပါ။တီဗင်ဖစ်ပက်ထရီရဲ့ကုမ္ပဏီကတီထွင်တဲ့မိုးပြန်တက္ကစီယင်ဟာလက်စစ်စွမ်းအားသုံးတာဖြစ်ပြီးဒေါင်လိုက်အတက်အဆင့်ပြုလုပ်နိုင်တာပါ။ e-voter လို့နာမည်ပေးထားပြီးတခြားပြန်တန်းရေးနဲ့အလိုလျောက်မောင်းနှင်နိုင်တဲ့မော်တော်ကားယာဉ်ထုတ်လုပ်သူတွေဖြစ်တဲ့ Airbus တို့ Uber တို့လိုကုမ္ပဏီတွေနဲ့လည်းပြိုင်ဆိုင်နေတာဖြစ်ပြီးတော့နောက်တစ်ဆင့်အနေနဲ့ကတော့ဒီမိုးပြန်တက္ကစီယင်ကိုအလိုလျောက်မောင်းနိုင်ဖို့တီထွင်မှာပါ။
ပြည်သူ့သမ္မတနိုင်ငံမြို့တော် Prague မှာပြီးခဲ့တဲ့သတင်းပတ်တုန်းကအနာဂတ်နည်းပညာပြပွဲကိုကျင်းပခဲ့ပါတယ်။ Future Port Prague ပွဲမှာအနာဂတ်မှာခေတ်စားလာနိုင်တဲ့နည်းပညာတွေဖြစ်တဲ့ Drone ဝေးထိန်ရင်တွေ၊စက်ရုပ်တွေနဲ့ပုံရိပ်စစ် VR နည်းပညာသုံးလှုပ်ရှားမှုဂိမ်းကစားနည်းတွေကိုပြသခဲ့ကြပါတယ်။ဒီပွဲမှာနည်းပညာတွေကိုပြသဖို့တွေမကဘဲနဲ့အကြံဉာဏ်အသစ်တွေ၊သတင်းချက်လက်တွေ၊ဖန်တီးမှုအသစ်တွေကိုမျှဝေဖို့ဖြစ်တယ်ဆိုပြီးတော့ဒီပွဲကိုစီစဉ်သူ Martin Holeko ကပြောပါတယ်။တဆက်ထဲမှာပဲဂျာမနီနိုင်ငံဘာလင်မြို့မှာပြသခဲ့တဲ့ Hoverboard လိုမျိုး e-skate ပစ္စည်းတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ skate ပြားလိုမျိုးစီရတာဖြစ်ပေမဲ့လည်း skate လိုမျိုးခြေထောက်မှာဆွတ်ထားကြတော့မလိုပါဘူး။ဘိန်းတစ်လုံးတက်ထားတဲ့အပြားလေးနှစ်ခုပေါ်မှာမတ်တက်ရပ်ပြီးတော့စီးနိုင်တာဖြစ်ပါတယ်။လက်စစ်ဆွမ်းအင်သုံးတာဖြစ်ပြီးတော့တနားရီကို9မိုင်ခွဲအမြန်နှုန်းနဲ့သွားနိုင်ပါတယ်။ဒီ e-skate လေးတွေကသူ့ဘာသာသူတက်တက်ရပ်နေနိုင်တာဖြစ်ပြီးတော့ Hoverboard တွေလိုမီးလောင်တဲ့ပြဿနာမျိုးလည်းမဖြစ်နိုင်ဘူးလို့တီထွင်တဲ့ဥရောပကုမ္ပဏီကပြောဆိုလိုက်ပါတယ်။စတေမာလာတွေမှာစပြီးတော့ရောင်းချမှာဖြစ်ပြီးတော့တစ်ခုကိုဒေါ်လာ390လောက်ကျတဲ့မှာဖြစ်ပါတယ်ရှင
်။ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
ပြောရှိမြန်ခင်ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာရီလိုအပ်ချက်ရှိသလဲ။စသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိနေကိုကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်။
အမေရိကန်ပြည်တော်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းအဖြစ်ကနေလေဘီအားနဲ့ရဝင်းအဖြစ်အာရော့လာနေကြောင်းအမျိုးသား Hurricane စောင့်ချီစင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ Carolina ပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်းပြောဆိုထားပါတယ်။ Florence မုန်တိုင်းကြောင့်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးအန်ဒီယားရှိတဲ့မုန်တိုင်းတစ်ခုအဖြစ်ဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့လည်းသတိပေးထားပါတယ်။မန်ခတ်တိုင်ဖုံမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတဲ့နေရာတွေကိုဝင်ရောက်လာတာမို့အဲ့ဒီမှာလေပြင်းနဲ့မိုးသည်ထန်နေပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းပိုင်းမှာနေထိုင်ကြဖို့အပြင်ကိုမထွက်ဖို့အာဏာပိုင်တွေကသတိပေးထားပါတယ်ရှင်။ဆွေဒင်နိုင်ငံမှာတော့စက်တင်ဘာလ9ရက်နေ့ကျင်းပတဲ့အထူးရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါပြီ။ဒါပေမဲ့လည်းအနိုင်ရတဲ့အရေးအတွက်ကအစံချိန်တင်လျော်နေခဲ့ပြီးရွှေ့ပြောင်းဝယ်မှုကိုစန့်ကျင်မှုတွေကြီးထွားလာတဲ့ချိန်မှာလက်ရာဝါးရီဆွေဒင်ဒီမိုကရက်တစ်ကအနိုင်ရမှုမြင့်တက်လာပါတယ်။ထောင်နဲ့ချမှတ်ခံရတဲ့ Raiders သတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ပါတယ်။အ내ရောင်မိုးပြန်ဖူပေါင်းနေစာရန်နေကိုက်ဆောက်ထားတဲ့ဆန္ဒပြသူအ내ဆုံး100လောက်ကသတင်းလွတ်လပ်ခွင့်ရရှိရေးဖန်စီကန်သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်ရေးကြွေးကြော်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျမကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2440 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.